ရုရှားတပ်တွေဆေးထိန်းချုပ်ထားတဲ့ယူကရိန်းနယ်မြေထဲမှာရုရှားဘက်ကရွေးကောက်ပွဲကျင်းပမှာပေါ်ကုလသမဂ္ဂစိုးရင်ကြောင်းနဲ့တင်းမာမှုတွေပုံပုံမြင့်တက်လာနိုင်တဲ့ဘယ်လောက်ရမျိုးကိုမဆိုရှုံချကြောင်းတောက်ကြနေမှာပြောလိုက်ပါတယ်ယူကရိန်းကရုရှားသိမ်းပိတ်ထားတဲ့ဒေသတွေမှာဒီရွေးကောက်ပွဲလို့ခေါ်တဲ့ဖြစ်စဉ်မျိုးရုရှားဘက်ကလုပ်ဖို့တရားဝင်အကြောင်းပြချက်မရှိဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မီရိုစလက်ယန်ကလုံခြုံရေးကောင်စီမှာပြောပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်မှာရုရှားဟာသိမ်းပိတ်ထားတဲ့နယ်မြေတွေမှာလုံးဝတားမြစ်မထားဘူးဆိုရင်ယူကရိန်းရဲ့ဥပဒေတွေကိုလေးစားလိုက်နာဖို့တာဝန်ရှိကြောင်းကိုလည်းထပ်မံတောင်းဆိုလိုက်ပါတယ်မနစ်ကရုရှားသိမ်းထားတဲ့ Donetsk, Kherson, Luhansk, Zaporizhia ဒေသတွေမှာရုရှားဘက်ကဖန်တီးလိုက်တဲ့ပါလီမန်လွှတ်တော်တွေနဲ့ Municipal အုပ်ချုပ်ရေးအတွက်စက်တဘာ၈ရက်ကနေ၁၀ရက်ထိရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားတာပါ။ Ukraine ဘက်ကတော့အထူးရောက်ရွေးကောက်ပွဲရလဒ်ကိုဘယ်တော့မှအသိမှတ်မပြုလို့ပြောပြီးရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့နိုင်ငံတကာအသုံးအမင်းကိုတိုက်တွန်းခဲ့ပါတယ်။ရုရှားဘက်ကဒီနယ်မြေတွေကိုရုရှားပိုင်ဖြစ်သိမ်းပိုက်တာကိုနိုင်ငံတကာကလည်းအသိမှတ်မပြုဘဲမနစ်အော်တိုဘာလတုန်းကကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ133မဲထောက်ခံမဲ9မဲနဲ့တခနဲ့စန့်ကျင်ခဲ့ကြတာပါ။အခုရွေးကောက်ပွဲလုပ်ငန်းစဉ်တစ်ကလည်းရုရှားဘက်ကတရားမဝင်ကြိုးပမ်းနေတာဟာငြိမ်းချမ်းရေးအလားအလာကိုပုံမထိခိုက်စေကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသတိပေးထားပါဗျာ။